Welcome to the Voice of America in Burmese.
သောရှင်များမင်္ဂလာညနေခင်းမှာတနိဒာအမောပန်းပြေကြပါလေလားခင်ဗျာ VOA အမေရိကန်တန်ရဲ့2019ခုနှစ်ဧပြီလ9ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ16.25ရုပ်ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါအီဂျစ်နိုင်ငံကခရီးယံဖျားကြောင်တစ်ခုမှာဘုံဖောက်ခွဲတိုက်ခိုက်ခံရလို့အ ਨੇ ဆုံးလူ22ဦးသေဆုံးပြီးဒါဇင်နဲ့ချီတန်ရရှာပါတယ်မြောက်ကိုရီးယားကိုသတင်းစကားပေးတဲ့အနေနဲ့အမေရိကန်ရေတပ်ကတိုက်ခိုက်ရေးတပ်ဖွဲ့တစ်ခုကိုရီးယားကျွန်းဆွယ်ကိုဥတီဆစ်လွတ်လိုက်ပါတယ်ဆီးရီးယားသမ္မတအာနာတီညဲနေသည်မငင်းကြဲရေးဖြစ်လာမှာမဟုတ်ဘူးလို့ကုလဆိုင်ရာအမေရိကန်သံအမတ်ကြီးကမှတ်ချက်ပေးပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာမြန်မာနှစ်တစ်ခုအတာစကြံကာလမှာရည်ကစားကြမဲ့သူတွေသတိထားစင်ညင်စရာတွေနဲ့ပတ်သက်လို့
အဲ့တော့အဓိကကတော့ဒီစင်လေးမှမှန်နေမယ်ပြုတ်ကရည်ထဲမှာကစားတဲ့အခါကြာလို့ရှင်လေအင်ဂျီဝင်စားဖို့တဲ့အခါကြာလို့ရှင်လေပေါ့ပေါ့ပါပါနဲ့သုံးလွယ်ဆောက်လွယ်တဲ့ဒီအဝယ်စားမျိုးဝတ်တာပို့ပြီးတော
့မိကက်ပညာရှင်တူအကြံပြုပြောကြားသွားတာပါဒီအကြောင်းနဲ့တူအမေရိကန်အာရှကုန်သွယ်မှုမူဝါဒတွေအကြောင်းနဲ့တဲ့အိမ်ကောင်းကင်ဆာအကြောင်းသိကောင်းစရာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါဦးခင်ဗျာ
အီဂျစ်နိုင်ငံတန်တာမြို့ကခရီးယံဖျားရှိခိုးချောင်းတစ်ခုမှာဘုံးပေါက်ကွဲလို့အ ਨੇ ဆုံးလူ22ဦးသေဆုံးပြီးဒါဇင်နဲ့ချီဒဏ်ရာရတယ်လို့ဒေသဆိုင်ရာအာဏာပိုင်တို့ကပြောပါတယ်။ကိုင်ရိုမြို့တော်ရဲ့မြောက်ဘက်ကီလိုမီတာ120အကွာမှာရှိတဲ့တန်တန်မြို့ကခရီးယံဖျားချောင်းမှာခရစ်တော်ရှင်ပြန်ထမြောက်တော်မူနေ့အကြိုမှာကျင်းပတဲ့ပန်းစံတီအခမ်းအနားကိုဒီကနေ့တနင်္ဂနွေနေ့မှာစီစီကာကကျင်းပနေတဲ့အချိန်ပေါက်ကွဲမှုဖြစ်ခဲ့တာပါ။ဒီနောက်နိုင်ပိုင်းအချာမှာပဲအလက်ဇန္ဒရီးယားကခရီးယံဖျားရှိခိုးကြောင်တစ်ခုအနည်းမှာလဲနောက်ထပ်ပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးအ ਨੇ ဆုံး6ဦးသေဆုံးခဲ့ပါတယ်။ဒီကနေ့တိုက်ခိုက်မှုတွေကဘသူလက်ချက်ဆိုတာတော့မသိရသေးပါဘူး။အီဂျစ်ခရီးယံနေနဲ့စီးလုံးညီညွတ်မှုရှိတာကိုပြသဖို့အတွက်ရိုမန်ကက်သလစ်သာသနာပိုင်ပုပ်ယဟမင်းကြီးဖရန်စစ်လဲဒီလအတွင်းမှာပဲကိုင်ရိုမြို့တော်ကိုကြွတ်ချီဖို့စီစဉ်ထားပါတယ်။အီဂျစ်လူဦးရေရဲ့တစ်ဆယ်ရာခိုင်နှုန်းကခရစ်ယာန်တွေဖြစ်ပြီးအစ္စလာမ်ရဲ့အစွန်းရောက်တွေရဲ့ထိပါတိုက်ခိုက်မှုတွေနဲ့အကြိမ်ကြိမ်ကြုံတွေ့နေရတာလည်းဖြစ်ပါတယ်
။ကိုရီးယားကျွန်းဆွယ်မှာအမေရိကန်ရဲ့တပ်အင်အားထပ်တိုးပြီးတော့မြောက်ကိုရီးယားနိုင်ငံကိုသတင်းစကားပေးတဲ့အနေနဲ့အမေရိကန်ရေတပ်ကတိုက်ခိုက်ရေးတပ်ဖွဲ့တစ်ခုကိုကိုရီးယားကျွန်းဆွယ်ကိုဆဲလွတ်လိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကမြောက်ကိုရီးယားနိုင်ငံကိုပယ်ထိန်ဒုံးကျည်ပစ်လွတ်တာကိုတားမြစ်ထားပေမဲ့လည်းမြောက်ကိုရီးယားကပြီးခဲ့တဲ့ဘက်မှာပြစ်လွတ်ခဲ့ပါတယ်။ The Galvinson လို့ခေါ်တဲ့တိုက်ခိုက်ရေးအဖွဲ့ဟာစင်ကာပူနိုင်ငံမှာကြောက်ချပြီးတော့ဩစတြေးလျနိုင်ငံကိုသွားဖို့စီစဉ်နေတုန်းမှာအမေရိကန်ရဲ့ Pacific ဒေသစစ်ဌာနချုပ်ကမြောက်ဘက်ကိုခုံမောင်းဖို့အမိန့်ပေးခဲ့တာဖြစ်ပါတယ်။အမေရိကန်ရေစစ်သမောအုပ်စုဟာ Pacific သမုတ်တရနောက်ဘက်ခြမ်းကအမေရိကန်အကျိုးစီးပွားတွေကိုကာကွယ်ဖို့ရည်ရွယ်ချက်ဖြစ်တယ်လို့အမေရိကန် Pacific ဒေသစစ်ဌာနချုပ် Third Fleet ရေတပ်ရဲ့တပ်မှူးဒေးဗန်ထန်က VOA ကိုပြောပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့မစင်မချင်းတောင်မဲတဲ့လုပ်ရည်တွေတည်ငြိမ်မှုမရှိတဲ့ဒုံးကျည်စမ်းသပ်ပြစ်လွတ်မှုအစီအစဉ်တွေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်မှုကြိုးပမ်းမှုတွေကြောင့်သူတို့ဟာဒေသအတွင်းမှာနံပါတ်1ချိန်ရောက်သူအဖြစ်ဆက်ရှိနေတယ်လို့လည်းသူကပြောပါတယ်။ဒီရေတပ်အုပ်စုမှာ USS Galvinson လေးရင်တင်သင်းမောအပါအဝင်ဒုံးခွင်းဒုံးတွေပြစ်လွတ်နိုင်တဲ့ဖျက်သင်းမော3000နဲ့ပေါင်းပါတယ်။ဒုံးကျည်စမ်းသပ်ပြစ်လွတ်တာတွေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်မှုစမ်းသပ်တာတွေမလုပ်ဖို့နိုင်ငံတကာကသတိပေးနေပြီမယ်လေ။မြောက်ကိုရီးယားကအဲ့ဒီသတိပေးချက်တွေကိုထပ်ခါတလဲလဲအာခံပြီးတော့စမ်းသပ်မှုတွေလုပ်နေတာဖြစ်ပါတယ်ခင်ဗျာ
။ဆီးရီးယားသမ္မတဘာရှားအယ်အာဆာအာနာတီညင်းနေသည်မြဆီးရီးယားငြိမ်းချမ်းရေးဖြစ်လာမှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးကပြောဆိုလိုက်ပါတယ်။သမ္မတအာဆာအစိုးရကိုဥဆောင်ပေးသည်မြဘလူနီနဲ့မှနိုင်ငံရေးအဖြစ်တစ်ခုထွက်လာစရာမရှိဘူးလို့သမ္မတကြီးနီကီဟေးလီရဲ့ပြောဆိုချက်ကို CNN သတင်းဌာနကဒီကနေ့တနင်္ဂနွေနေ့မှာထုတ်လွှင့်သွားပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကလည်းဆီးရီးယားနိုင်ငံတွင် Islamic အစိုးရ IS အဖွဲ့ကိုချေမှုန်းရေးဦးစားပေးအဖြစ်ဆောင်ရွက်ဆဲဖြစ်တယ်လို့ပြောဆိုပါတယ်။ပထမဦးစားပေးက ISIS ကိုချေမှုန်းရေးဖြစ်ပြီး ISIS ရဲ့ချင်းချောက်မှုကိုရှော့ချနိုင်ပြီးရှင်းလင်းနိုင်ပြီဆိုတဲ့အချိန်မှာဆီးရီးယားနိုင်ငံတွင်ငြိမ်းချမ်းရေးကိုဖက်ကိုလှည့်နိုင်မယ်လို့ယူဆတဲ့အကြောင်းနိုင်ငံဆိုင်ဝန်ကြီးရဲ့မှတ်ချက်ပေးပြောဆိုမှုကတော့ CBS ရုပ်သံရဲ့ Face the Nation အစီအစဉ်ကနေဒီကနေ့ထုတ်လွှင့်ပါတယ်။မနေ့စနေနေ့တုန်းကတော့အမေရိကန်တို့ပြီးခဲ့တဲ့တောက်ချနေ့ကပယ်ဒိန်းတပ်ဒုံးကျည်နဲ့တိုက်ခိုက်ခဲ့တဲ့ဆီးရီးယားလေတပ်အခြေစိုက်စခန်းကစစ်လေယာဉ်တွေပြန်လည်ပြန်တန်းနေတယ်လို့ပြည်내အုပ်ချုပ်ရေးမှူးတဦးကပြောဆိုပါတယ်။ အမေရိကန်တို့ပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့စီးရီးယားလေးတပ်အခြေစိုက်စခန်းကပထမအဆင့်ပြန်လည်လက်ပတ်နေတာလို့သူကပြောဆိုတာပါ။အမေရိကန်တို့ဒုံးကျည်နဲ့တိုက်ခိုက်ခဲ့တဲ့ရှာရတ်လေးတပ်အခြေစိုက်စခန်းမှာအကြီးအကျယ်ပျက်စီးခဲ့တယ်လို့စီးရီးယားအစိုးရကပြောဆိုပြီးနိုင်ပိုင်းအကြာမှာပဲဟုံးပြည်နယ်အုပ်ချုပ်ရေးမှုရဲ့ပြောဆိုချက်ထွက်ပေါ်လာတာဖြစ်ပါတယ်။
ဗင်နီဇွဲလားနိုင်ငံမှာသမ္မတမဒူရိုအစိုးရကတိုက်ခိုက်ပါတီကိုယ်စားလောင်းကိုရွေးကောက်ပွဲဝင်ခွင့်တားမြစ်လိုက်ပြီးတဲ့နောက်ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပြီးမနေ့စနေနေ့ကတော့မြို့တော်ကရာကတ်စ်မှာဗင်နီဇွဲလားရဲတပ်ဖွဲ့ကတိုက်ခိုက်ဆန္ဒပြတဲ့သူတွေကိုမျက်ရည်ယိုပုံးတွေရဘာကြီးစံတွေတုံးပြီးတော့နှိမ်နှင်းခဲ့ပါတယ်။ရဲကဆန္ဒပြတဲ့သူတွေကိုနှိမ်နှင်းခဲ့တဲ့အတွင်းမှာ18ယောက်ထံရသွားတယ်လို့မြို့တော်ကရာကတ်စ်ရဲ့ခရိုင်အုပ်ချုပ်ရေးမှူးတဦးကလည်းပြောပါတယ်။ဆန္ဒပြသူတို့ကတရားရုံးချုပ်နားမှာရဲကတားဆီးထားတဲ့အကာရန်တွေကိုချိုးဖျက်ဝင်ရောက်ပြီးတော့အဲ့ဒီအနာကဆောက်လို့ရလုံနေတဲ့ဝင်းမှာတုံးနေတဲ့ပစ္စည်းတွေကိုယူပြီးတော့တရားရုံးချုပ်ထဲကတချို့ရုံးငန်းတွေကိုမိရှုဖျက်ဆီးခဲ့ကြပါတယ်။ဗင်နီဇွဲလားတရားရုံးချုပ်ကတိုက်ခံကထိန်းချုပ်ထားတဲ့လွတ်တော်ကိုဖျက်ဖို့ကြိုးပမ်းလိုက်ပြီးတဲ့နောက်နိုင်ငံတွင်းမှာမတည်ငြိမ်မှုတွေဖြစ်လာတာဟာတပတ်ကျော်ရှိသွားပြီဖြစ်ပါတယ်။နိုင်ငံတကာအတိုင်းအဝန်းကဝေဖန်မှုတွေနဲ့ပြည်တွင်းဆန္ဒပြမှုတွေကြေကြေပြတ်ပြတ်ဖြစ်ခဲ့ပြီးတဲ့နောက်မှာတော့ဒီစီဇန်ကိုပြန်ပြီးတော့ရုပ်သိမ်းသွားခဲ့တာပါ။ကရာကတ်မြို့တော်နဲ့တခြားမြို့တွေအတော်များများဖြစ်နေတဲ့ဆန္ဒပြပွဲတွေကတော့အသိမကြားတဲ့အချိန်မှာရပ်တန့်မဲ့အရေးရောင်တော့မတွေ့ရပါဘူး။ပြီးခဲ့တဲ့တောက်ကြနေ့ကတော့မရန်နာပြည်နယ်အုပ်ချုပ်ရေးမှူးအော်နရီကေကပရလက်စ်ကို15နှစ်ရွေးကောက်ပွဲမဝင်ရဘူးလို့တားမြစ်ခဲ့ရတာဟာအုပ်ချုပ်ရေးပိုင်းမှာမမကန်လောက်တာတွေရှိတာကြောင့်ဖြစ်တယ်လို့စီးရင်စစ်ချုပ်ရုံးကအကြောင်းပြပါရယ်။ပြီးခဲ့တဲ့2013တမရွေးကောက်ပွဲတုန်းကလည်းကပရလက်စ်ဟာသမ္မတမဒူရိုကိုကတ်ရှုံးခဲ့ပြီးတော့လာမယ့်နှစ်မှာကျင်းပမယ့်ရွေးကောက်ပွဲမှာလည်းဝင်ပြိုင်မယ်လို့ခန့်မှန်းနေကြတာဖြစ်ပါတယ်ခင်ဗျာ
။ UAE ဘေးကန်တန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်အာဖဂန်နစ္စတန်နိုင်ငံတွင်းကတာလီဘန်တွေထိန်းချုပ်ရာဒေသတစ်ခုမှာအာဖဂန်တပ်သား9ဦးကြာဆုံးခဲ့တယ်လို့အာဖဂန်အစိုးရတာဝန်ရှိသူတွေကပြောဆိုသလိုအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကိုတိုက်ခိုက်မှုအတွင်အမေရိကန်စစ်သားတဦးကြာဆုံးခဲ့ရတယ်လို့အမေရိကန်အရာရှိတွေကလည်းပြောဆိုပါတယ်။ဘော့ပြည်နယ်မြောက်ပိုင်းကချီတဲမြို့နယ်ထဲမှာမနေ့စနေနေ့နှောင်းပိုင်းမှာအာဖဂန်တပ်သားတွေကြာဆုံးခဲ့တာဖြစ်ပြီးတပ်ဖွဲ့ဝင်တချို့လည်းဒဏ်ရာရခဲ့တယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကဒီကနေ့ပြောဆိုတာပါ။ပွင့်လင်းရသည့်အစပြုချိန်အာဖဂန်အစိုးရတပ်တွေနဲ့ညွန်ပေါင်းတပ်တွေအပေါ်တာလီဘန်တို့တိုက်ပွဲတွေအရှိန်ညှင့်လာချိန်မှာပဲအခုလိုထိခိုက်သေးဆုံးဒဏ်ရာရမှုတွေထွက်ပေါ်လာတာပါ။နန်ဂါဟာပြည်နယ်ရင်းက ISIS ခိုရာဇန်အဖွဲ့အပေါ်ထိုးစစ်ဆင်ချေမှုတိုက်ခိုက်မှုအတွင်းမနေ့စနေနေ့နှောင်းပိုင်းတုန်းကအမေရိကန်စစ်သားတဦးကြာဆုံးခဲ့ရတယ်လို့လဲမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတူဦးဆောင်နဲ့အာဖဂန်နိုင်ငံတွင်းကထောက်ပံ့ရင်းညွန်ပေါင်းတပ်ဖွဲ့ရဲ့ပြောခွင့်ရကလည်းပြောဆိုထားပါတယ်ရှင်
။ဆိုမာလီနိုင်ငံတောင်ပိုင်းဂျူဘလန်ဒေသကကူဒေးမြို့မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုအတွင်းအယ်ရှဘတ်စစ်သည်ကြောအဖွဲ့ရဲ့တပ်မှုဘရှီနူရီဟာဆန်ပါဝင်စစ်သွေးကြွတွေအများပြားသိဆုံးသွားခဲ့တယ်လို့ဆိုမာလီစစ်တပ်တော်ဝင်ရှိသူတွေကပြောပါတယ်။ဆိုမာလီနိုင်ငံကစစ်ခြေစိုက်စခန်းကိုစစ်သွေးကြွတွေဝင်ရောက်တိုက်ခိုက်ခဲ့တာကိုကင်ညာကာကွယ်ရေးတပ် KDF နဲ့ဆိုမာလီမျိုးသားတပ်ဖွဲ့ဝင်တွေပါဝင်တဲ့တပ်တွေကပြန်ပြီးတော့တုံ့ပြန်တိုက်ခိုက်ခဲ့တာဖြစ်တယ်လို့အဲ့ဒီဒေသမှာရှိတဲ့ဆိုမာလီအကြီးအကဲတပ်မှုကြီးမိုဟာမက်အာမက်ဟာစီက VOA ကိုပြောပါတယ်။စစ်သွေးကြွတွေကကူရီးမှာရှိတဲ့သူတို့ရဲ့တပ်စခန်းကိုတိုက်ဖို့ပြင်ဆင်နေတာဖြစ်ပြီးတော့ဒါပေမဲ့ကင်ညာတပ်တွေရဲ့စစ်ကူရခဲ့တာကြောင့်ထိုးစစ်ပြန်တိုက်နိုင်လိုက်တာဖြစ်တယ်လို့ဆိုမာလီတပ်တော်ရှိသူတဦးကလည်း VOA ကိုပြောပါတယ်။ဒီတိုက်ခိုက်မှုအတွင်းအယ်ရှဘတ်အဖွဲ့ရဲ့တပ်မှုကြီးပါဝင်စစ်သွေးကြွ3ဦးသေဆုံးသွားတယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့ဆိုမာလီနဲ့ကင်ညာတပ်တွေဘက်မှာတော့ထိခိုက်သေးဆုံးတာမရှိဘူးလို့လည်းပြောပါတယ်။အဲ့ဒီဒေသမှာမွေးဖွားကြီးပြင်းခဲ့ပြီးတော့လွန်ခဲ့တဲ့နှစ်အတော်ကြာကလေးကအယ်ရှဘတ်အဖွဲ့ဝင်ဖြစ်လာခဲ့တဲ့ဟာဆန်ဟာဒီဒေသတွင်းကအယ်ရှဘတ်အဖွဲ့ရဲ့တိတ်တန့်တပ်မှုတွေကတဦးဖြစ်တယ်လို့ယူဆကြပါတယ်။ဟာဆန်အဒီသာဘက်မှာရှိတဲ့ဆိုမာလီတပ်တွေနဲ့ကင်ညာတပ်တွေကိုတိုက်ခိုက်တဲ့ထိုးစစ်တွေကိုဥဆောင်ခဲ့သူဖြစ်တယ်လို့လည်းဆိုမာလီတပ်တောင်ရှိသူတွေကပြောပါတယ်ခင်ဗျာ
။ကြီးဖက်ဘာသာရေးခေါင်းဆောင်ဖုံးတော်ကြီးဒလိုင်လာမာကဒလိုင်လာမာအဖွဲ့အစည်းဆက်လက်တည်ရှိတင့်မတင့်ဆိုတာကကြီးဖက်ပြည်သူတွေရဲ့အဆုံးဖြတ်ပေါ်မှာမူတည်ပြီးသူ့ကိုဆက်ခံမဲ့ပုဂ္ဂိုလ်ကိုတရုတ်အနေနဲ့ဆုံးဖြတ်ခွင့်မရှိဘူးလို့မိန့်ကြားလိုက်ပါတယ်။သူ့ကိုဆက်ခံမဲ့ဒလိုင်လာမာအရေးဆွေးနွေးဖို့ဒီနှစ်ကုန်မတိုင်ခင်ညီလာခံတစ်ခုခေါ်မယ်လို့လည်းမိန့်ကြားပါတယ်။ကျုပ်နယ်စပ်အိန္ဒိယနိုင်ငံရဲ့အရှေ့မြောက်ဖက်အာရုဏချာပရာဒက်ရှ်က Taiwan Mugu, Dida Sai, Jua Chisin, Dream Minisini, Nika, Pulu, Dinsa, Shinlemoema, Ponoji, Delain Lama, Gakulu, Mincha, Kiraba, Tibet Padai Kausam, Delain Lama, Go, Sakametugo, Dio Kumine Kausam, Nika, D. Pukun, Shidelu, Dio Suyaga, Kaima, Piosunira, Tato, Shisatin, Shibi Pite, Tibet Padai Kausam, Yayago, Bedu Sakam, Lesure, Migunga, Pobido, Jeje Lang Lang Pilaraba, Dio Anaba Nuga, Juara, Gimeturi Pipi, Padai, you Sago.
ตะวันยงจีตุริมหอกตาจาตีเป้พาดายีคองซองตะไลลามากูสักคัมเมตุกูอติปิ่บไปไหนเนี่ยคั้นกันนามาไม่ရှိဘူးလို့လဲတီเป้พาดายีคองซองကမိတ်ကြားခဲ့ပါတယ်ရှင် Burmese.voanews.com ကနေကျွန်တော်ထုတ်လွှင့်နေတဲ့တပိုင်းနဲ့ထပ်မှာပဲတဲ့နားဆင်နိုင်ပါတယ်အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့စတင်ကြပါတယ်အမေရိကန်နိုင်ငံအနေနဲ့ထုတ်ကုန်တဲ့သွင်းကိုမမျှဖြစ်နေတာကိုပြန်လည်စီစစ်နေတာကြောင့်အမေရိကန်နဲ့အာရှနိုင်ငံတွေကြားအားကောင်းနေတဲ့ကုန်သွယ်ရေးဆက်ဆံမှုအပေါ်တန်လျာတွေစဖြစ်လာနေပါတယ်အရှိအာရှနဲ့အရှိတောင်အာရှဒေသတွင်းအစိုးရတွေအနေနဲ့အ
အမေရိကန်သမ္မတထရမ့်ကလိင်ညာပြီးလုပ်နေတဲ့နိုင်ငံခြားကုန်သွယ်နိုင်ငံတွေကိုအရေးယူမယ်လို့ကြေညာပြီးအမေရိကန်ကုန်သွယ်ဝန်ကြီးဌာနကကုန်သွယ်ပုံငွေအများအပြားရနေတဲ့နိုင်ငံတွေပေါ်ရက်90ကျားစုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်။အမေရိကန်ကုန်သွယ်ဝန်ကြီးဝီလ်ဘာရော့စ်ကလည်းအမေရိကန်ကုန်သွယ်လူငွေပြမှုကိုပယ်ဖျက်ပြီးလွတ်လပ်မြတ်တဲ့ကုန်သွယ်ဖြစ်ဖို့အမေရိကန်လူသားတွေကိုကာကွယ်ပေးဖို့နဲ့အမေရိကန်စီးပွားရေးတိုးတက်ဖို့ဦးစားပေးလုပ်သွားမယ်လို့ဆိုပါတယ်။သမ္မတထရန့်ပြောခဲ့တဲ့တမိုင်းဝင်ကုန်သွယ်မူဝါဒအပြောင်းလဲကြီးမှာအခုလိုစစ်ဆေးဖို့သတ်မှတ်ထားတဲ့အာရှနိုင်ငံတွေလည်းတရုတ်၊ဂျပန်၊တောင်ကိုရီးယား၊ထိုင်ဝမ်၊အိန္ဒိယ၊ထိုင်း၊မလေးရှား၊အင်ဒိုနီးရှားနဲ့ဗီယက်နမ်တို့ပါပါတယ်။ဒုတိယကမ္ဘာစစ်အထိဒီအာရှနိုင်ငံတွေဟာဂျပန်ကနေစပြီးအမေရိကန်စီးပွားရေးကိုမျှော်ချိကထုတ်ကုန်မြင့်တင်မှုနဲ့စီးပွားရေးအင်အားကောင်းလာခဲ့တာပါ။ဒါပေမဲ့အခုနောက်ဆုံးသမ္မတထရန့်မဲဆွယ်ပွဲမှာအချို့ကုန်သွယ်မှုတွေအထူးသဖြင့်တရုတ်ကုန်သွယ်ရေးမူဝါဒကြောင့်အမေရိကန်စီးပွားရေးထိခိုက်ရတယ်လို့အကြီးအကျယ်ပြောခဲ့ပြီးအခုလိုပြန်စစ်ဆေးမှုတွေကြောင့်အခြားနိုင်ငံတွေမှာလည်းစိုးရိမ်လာနေပြီလို့စင်ကာပူအခြေစိုက်စီးပွားရေးပညာရှင်ခရစ်စတယ်ဒန်ကထုတ်ပြောလိုက်ပါတယ
်
အခုစစ်မှာတော့အမေရိကန်နေနဲ့ဘလို့အရေးယူမှုမျိုးလုပ်ချင်နေဆိုတာသိဖို့တော်တော်ခက်နေပါသေးတယ်ဒါမဲ့လည်းငွေကြေးကစားသူတွေဖြစ်နေနာမည်တက်ခံရမှာအစိုးရဆုံးဖြစ်နေတဲ့နိုင်ငံတွေကတော့တောင်ကိုရီးယားနဲ့ထိုင်ဝမ်တို့ဖြစ်ပုံရပါတယ်ရှင
်စီးပွားရေးပညာရှင်ထန်ကဆက်ပြီးထိုင်ဝမ်နဲ့တောင်ကိုရီးယားတို့အနေနဲ့စီးပွားရေးအရာတက်ခတ်ခံရမှာကိုစိုးရိမ်ပြီးဒါကိုကြော်လာနိုင်ဖို့အမေရိကန်သွင်းကုန်တွေကိုပိုလွတ်လွတ်လပ်လပ်ဝင်ခွင့်ပေးတာလည်းဖြစ်လာနိုင်တယ်လို့ဆိုပါတယ်။မလေးရှားမှာတော့နိုင်ငံတကာကုန်သွယ်ရေးနဲ့စက်မှုဝင်ကြီးအွန်ကန်ချွန်းကအမေရိကန်ကုန်သွယ်ရေးလူငွေပြမှုကမလေးရှားနဲ့မဆိုင်ဘူး။မလေးရှားအပေါ်စီးပွားရေးပိတ်ဆို့လာရင်လည်းမလေးရှားမထိပဲမလေးရှားကအမေရိကန်ကုမ္ပဏီတွေပဲထိခိုက်မှာဖြစ်တယ်လို့ပြန်ပြောထားပါတယ်။မလေးရှားအခြေစိုက်စီးပွားရေးသုတေသီပက်ဘွန်ဆွန်းကလည်းအမေရိကန်ရဲ့ခုလိုမူဝါဒပြန်လည်သုံးသပ်မှုကြောင့်မလေးရှားစီးပွားရေးလုပ်ငန်းတွေတတိနဲ့လုံနေပြီလို့အခုလိုဆိုပါတယ
် Yes certainly it remains very uncertain
ဟုတ်ပါတယ်ဒီမူဝါဒတွေကိုထရမ့်အနေနဲ့တကယ်တမ်းအကောင့်ထည့်ဖို့တဲ့အချိန်မတိုင်ခင်အထိနောက်မူဝါဒတွေကိုတကယ်တမ်းအကောင့်ထည့်ဖို့လို့ရနိုင်မနိုင်ပေါ့လေမတိကျမှုတွေအများကြီးဆက်ကြီးစိုးနေမှာသိကြပါတယ်ဒါတွေကိုကျွန်တော်တို့အနီးကပ်စောင့်ကြည့်နေပါတယ်ပြီးရင်ပို့ကုန်ထုတ်လုပ်မှုအပေါ်ခမန်းတွက်ဆမှုတွေဆုံးဖြတ်ပေးနိုင်ဖို့နောက်ဆက်ဖြစ်လာမှာတွေကိုလည်းစောင့်ကြည့်ရအောင်ပါပါ
မလေးရှားနိုင်ငံနဲ့အတူအရင်သမ္မတဘရက်အိုဘားမားဦးဆောင်ဖွဲ့စည်းခဲ့တဲ့ TPP လို့ခေါ်တဲ့အာရှပစိဖိတ်တလွာကုန်သွယ်ရေးမဟာမိတ်အဖွဲ့အပေါ်တာဝန်ယုံကြည်ခဲ့တဲ့ဗီယက်နမ်နိုင်ငံကလည်းဒီအဖွဲ့ကနေသမ္မတထရမ့်ကနှုတ်ထွက်ဖို့ဆုံးဖြတ်ပြီးအခုလိုကုန်သွယ်ရေးမူဝါဒပြောင်းလာကြောင်းဗီယက်နမ်ထုတ်ကုန်စီးပွားရေးကိုထိခိုက်မှာစိုးရိမ်တယ်လို့ဗီယက်နမ်ဝန်ကြီးချုပ်ကဝေဖန်လိုက်ပါတယ်အခုလိုဗီယက်နမ်ဝန်ကြီးချုပ်ငူဝန်ရှန်ဖူးပြောတာကသတိထားပြီးထိန်းပြောတာသာဖြစ်ပြီးတကယ်တမ်းတခြားလမ်းသိမ့်မရှိပဲတရုတ်ရဲ့အာဆပ်ခေါ်ဒေတာတွင်ဘတ်ဆုံစီးပွားရေးမဟာမိတ်အဖွဲ့နဲ့လက်တွေ့ကြကြတွဲလှည့်ဖို့ဗီယက်နမ်ကပြင်နေပြီလို့ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင်ကားတရားကဆိုပါတယ်ပမောခတရားကဆက်ပြီ
းထရမ့်အနေနဲ့ကိုလန်းနဲ့ကိုပူလျှောက်လေဗီယက်နမ်အနေနဲ့အိန္ဒိယရုရှားဂျပန်နောက်တရုတ်ရောအမေရိကန်မှာပါတဲ့၅နိုင်ငံနဲ့ပေါင်းပြီးအာဏာချေဝင်ရှာညှိသွားမှာပါဒါကြောင့်ဗီယက်နမ်အနေနဲ့တရုတ်အင်ပါယာနဲ့ဆွဲယူမခံရအောင်ခက်ခက်ခဲခဲရုန်းကန်ရတော့မှာပါ
ခုလိုနေရာမှာဗီယက်နမ်နေနဲ့အမေရိကန်ရဲ့အားကောင်းတဲ့ထောက်ခံမှုလွှဲပါတယ်။တကယ်တော့ဗီယက်နမ်ဖြင့်တရုတ်နဲ့ဂျပန်ဖြစ်ရင်အကြီးမားဆုံးကုန်သွယ်ဖွဲ့အမေရိကန်နဲ့ကုန်သွယ်မှုပုံငွေအမေရိကန်ဒေါ်လာ12တသမ၄ဘီလီယံပြနေတဲ့ထိုင်းနိုင်ငံမှာလည်းအလားတူစိုးရိမ်မှုတွေရှိနေပါတယ်ခင်ဗျ။ကိုဝင်းမင်းပြောပြခဲ့တာပါ။အမျိုးသမီးတွေကြားအဖြစ်များတဲ့တအိမ်ကောင်းကင်ဆာအန ပေးနိုင်ပါတယ်လူလူကျန်းမာရေးအစီအစဉ်မှာတော့ဒေါက်တာတန့်စောကတင်ဆက်ထားပါတယ
်တိမ်ကောင်းကင်ဆာရောဂါဟာမြန်မာအမျိုးသမီးတွေမှာအဖြစ်များတဲ့ကင်ဆာရောဂါတစ်ခုဖြစ်ရှိနေပါသေးတယ်ကြိုတင်ကျန်းမာရေးစစ်ဆေးတဲ့အလေ့ကျင့်ထွန်းကားလာတဲ့ဖွံ့ဖြိုးပြီးနိုင်ငံတွေမှာတိမ်ကောင်းကင်ဆာရောဂါဖြစ်ပွားမှုလုံးရောနေလာနေပေမဲ့ရောဂါမဖြစ်ခင်ကြိုတင်ဆန်းသက်စစ်ဆေးတဲ့အလေ့ထမဖွံ့ဖြိုးသေးတဲ့မြန်မာနိုင်ငံမှာတော့သတိပြုရမယ့်ရောဂါတစ်ခုဖြစ်ပါတယ်ယောဂဖြစ်နိုင်ခြင်းအဆင့်မှာဖော်ထုတ်တွေ့ရှိခဲ့မယ်ဆိုရင်ပျောက်ကင်းအောင်ကုသနိုင်တာကြောင့်ကျန်းမာရေးပညာပေးမှုတွေကိုကြဲကြဲပြန့်ပြန့်ပြုလုပ်ပေးလျက်ရှိတယ်လို့တာဖော်မီရဲ့ထုကုဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဒေါ်ရင်စောကပြောပါတယ်
။တိမ်ကောင်းကင်ဆာကတော့ကမ္ဘာတစ်ပတ်လုံးမှာအဖြစ်များပါတယ်။အမျိုးသမီးတွေမှာမွေးလမ်းကြောင်းပေါ့နော်ပြိုးဆက်ပွားအင်္ဂါရက်တွေမှာဖြစ်တဲ့ကင်ဆာရောဂါမှာသူကပထမဖြစ်ပါတယ်။အဲ့ဒီအတွက်အဖြစ်များတယ်လို့ပြောတယ်ဆိုရင်လည်းမမှားပါဘူး။အဖြစ်များတယ်အကြောင်းရင်းကတော့တိမ်ကောင်းကင်ဆာကိုစစ်ဆေးမှုကျူတင်စောစီးစွာသိရှိနိုင်ရတဲ့အတိုင်းစစ်ဆေးမှုမခံယူဘဲနဲ့ဒီယောဂဖြစ်တဲ့အဆင့်အထိဖြစ်သွားလို့ပါအဲ့တော့ကျူတင်စစ်ဆေးမှုခံယူလိုက်တဲ့အနောက်နိုင်ငံမှာဒီသိန်းကောင်းကင်ဆာဖြစ်နိုင်ခြေရတစ်ဝက်လောက်ရောကြသွားပါကျွန်တော်တို့အနေနဲ့ကျူတင်စစ်ဆေးမှုကိုခံယူရင်ဒီယောဂပျောက်နိုင်တယ်ကျူတင်ပြီးတော့လေကုသလို့ရတယ်ဆိုတော့ပညာပေးရမယ်အချက်အလက်ကိုလူလူပြည့်သက်ထဲရောက်အောင်ပညာပေးဖို့နောက်ကျနေတဲ့အတွက်ဒီယောဂါကကျမတို့မြန်မာအမျိုးသမီးဒုတယ်မှာတော့အဖြစ်များနေတုံးမှာပဲ
တိမ်ကောင်းကင်ဆာယောဂါမရှိခဲ့ဘူးဆိုရင်ဝမ်းသာစရာကောင်းတယ်လို့တိမ်ကောင်းကင်ဆာယောဂါဖြစ်နိုင်ခြင်းအဆင့်ကိုဖော်ထုတ်တွေ့ရှိခြင်းဟာလည်းဝမ်းသာစရာတစ်ခုဖြစ်ပါတယ်မြန်မာအမျိုးသမီးတွေအနေနဲ့ယောဂါဖော်ထုတ်တွေ့ရှိမှာကိုကြောက်ရွံ့မနေပဲစောစောစီးသိရှိအောင်စစ်ဆေးဖော်ထုတ်ပြီးအများဆုံးကုသသင့်တယ်လို့ပြောပါတယ
်တိမ်ကောင်းကင်ဆာဘယ်လိုဖြစ်လဲဆိုရင်ဘဟုတုတ္တနဲပါတဲ့အတွက်ဖြစ်ရတာပါအဲ့တော့ကျမတို့အနေနဲ့ရှင်းလင်းရှင်းစစ်သေးတာလေးလည်းပြုလုပ်ပေးတယောကဖြစ်နိုင်ခြေတွေ့ရင်လည်းတခါတည်းဥဒပေးတယ်ဆိုအလူနာမျိုးသမီးတွေအယံပြော်ကြပါတယ်။နောက်ပြီးသူတို့ကမဖြစ်ဘူးလို့သိရတဲ့အခါမှာအမလီတော်ပါသေးရဲ့ကင်ဆာမဖြစ်ဘူးပေါ့။ဒါမို့ဆိုရင်ကင်ဆာဖြစ်နိုင်ခြေတွေ့တယ်ဆိုရင်ဟာကင်ဆာဖြစ်နေပြီလားကြောက်လိုက်တာဘယ်လောက်နေရမှလဲတို့ဘာလို့အထိမေးပါလဲ။အဲ့တော့ကျမတို့ကဒါကင်ဆာအဆင့်ကိုမရောက်သေးပါဘူး။ဖြစ်နိုင်ခြေအဆင့်ကိုစစ်ဆေးတွေ့ရှိတယ်ဆိုတာအင်မတန်ကံကောင်းပါလေ။အဲ့ဒါကိုလည်းကျမတို့အနေနဲ့တပြိုင်တည်းစစ်ဆေးပေးပါမယ်လို့နှစ်သိမ့်ဆွေးနွေးပြညာပေးရပါလေ။အဲ့တော့ကျမတို့နိုင်ငံတဝန်းလုံးအနေနဲ့ကတော့ပညာပေးတဲ့အစီအစဉ်တွေကိုအများကြီးနောက်လည်းဆက်လက်ပြီးသွားရောက်ပြီးပြုလုပ်ဖို့အစီအစဉ်တွေအများကြီးရှိပါတယ်
။ဒိန်ကောင်းကင်ဆာယောဂါပိုးဟာလိင်ဆက်ဆက်မှုကနေတစ်ဆင့်ကူးစက်ပြန့်နှံ့တဲ့ယောဂါတစ်ခုဖြစ်ပါတယ်။ယောဂါပိုးဝင်ရောက်ပြီးစနစ်ကနေ15နှစ်အထိယောဂါမဖြစ်ပဲရှိနေနိုင်ပါတယ်။ယောဂလက္ခဏာပေါ်ပေါက်လာမှစစ်စစ်ကုသမှုခံယူခဲ့မယ်ဆိုရင်ပျောက်ကင်းအောင်ကုသဖို့ခက်ခဲနိုင်တာကြောင့်အမျိုးသမီးတွေအနေနဲ့တင်ကောင်းကင်ဆာယောဂလက္ခဏာတွေကြုံတွေ့ရခြင်းမရှိခင်မှာကျန်းမာရေးစစ်ဆေးမှုတွေကိုအချိန်မမှန်ပြုလုပ်သင့်တယ်လို့ပြောပါတယ
်။2012ကိုကမ္ဘာတစ်ဝန်းလုံးမှာရှိတဲ့ cancer data တွေအရဆိုရင်တင်ကောင်းကင်ဆာတစ်နှစ်တစ်နှစ်မှာအသစ်ပေါ့အမျိုးသမီးကားတင်ကောင်းအသစ်ဖြစ်တယ်။အသစ်ဖြစ်ရင်တစ်ဝက်လောက်ကဆုံးသွားတာ။အဲတော့သူကယောဂဖြစ်ပွားထုံးတက်ရမှာဆိုရင်55ရာခိုင်နှုန်းလောက်ဆုံးပါတယ်လို့ယူဆတယ်။အဲ့တော့ကျမတို့ဒီမှာကတော့သူကပျောက်ကင်းနိုင်တဲ့ယောဂဖြစ်တယ်။ဖြစ်ပွားမှုငုံကများတယ်။ဒါပေမဲ့ဘာဖြစ်လို့မပြောက်သလဲ။အနောက်နိုင်ငံတွေမှာအကျိုးအဆင့်ကိုစမ်းသပ်ဆစ်ဆေးတဲ့ screening လို့ခေါ်တဲ့လုပ်ငန်းကအရန်ထိရောက်တယ်။ဒီကျမတို့နိုင်ငံမှာ screening လို့ခေါ်တဲ့အကျိုးအဆင့်ကိုဆစ်ဆေးတဲ့လုပ်ငန်းကနေပါနေသေးတယ်။အဲ့တော့ကျမတို့တောရွာတွေသွားရင်ကျမတို့ကမျိုးသမီးတွေပြောပါတယ်။ဟဲ့ဆေးရုံနဲ့နီနီလေးဘာဖြစ်လို့များအစ်စ်စေးမခံတာလဲလို့မင်းရင်သူတို့ကပြောတာဟာဘာမှမဖြစ်တာအဲ့တော့အဲ့ဒီအယူအဆလေးကိုကျမတို့က concept ပေါ့သူတို့ရဲ့ concept နဲ့ mindset ကို change ဖြစ်တော့မဟုတ်ဘူးယောဂကိုစစ်စေးခံတယ်ဆိုတာယောဂလက္ခဏာမပြခင်စစ်စေးခံရမယ်ယောဂလက္ခဏာပြမှစစ်စေးခံမယ်ဆိုရင်နောက်ကျသွားမယ်အဲ့တော့ယောဂလက္ခဏာမပြခင်ကိုယ်မှာယောဂဖြစ်ပွားမှုဖြစ်နိုင်ခြေရှိမရှိကိုနားလည်တဲ့လူရှိမှစစ်စေးခံမှာလို့အဲ့ဒီ message ကိုကျမပြောပြချင်တာပါ
ယောဂလက္ခဏာတွေမကြုံတွေ့ခင်မှာကျန်းမာရေးစစ်ဆေးမှုတွေကိုအချိန်မမှန်ပြုလုပ်ပေးရင်တိမ်ကောင်းကင်ဆာယောဂါကြောင့်အသက်သေဆုံးမှုတွေကိုရှော့ချပေးနိုင်တဲ့အကြောင်းသတင်းပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန့်စောပ
ါဒေါက်တာတန့်စောတင်ပြခဲ့တာပါအခုနားဆင်ရမှာကမြန်မာနှစ်တကူအတာတကြံပွဲတော်ဆင်နွှဲဖို့ကြိုတင်ပြင်ဆင်နေကြပါပြီလားနွေရာသီရဲ့အပူတန်နဲ့အတူရေကစားကြမဲ့သူတွေအတွက်အသားရေမထိခိုက်ရအောင်ဘယ်လိုကာကွယ်နိုင်ကြပါသလဲ Kangwe Tadine, Surarigo, Mika Binyashin, Ma Wimintan, Yangon in my heart ka, Piuego Piojavari, Makin Piu Twiga, Setwe, Mimian Taraba.
အဓိကတော့ဒီနေရာနေအောင်တဲ့တောင်းလို့ရှင်ဆန်စင်ဒီတော့မယ်ဆန်စင်ဆိုတာကလည်းဒီတနိုင်းထားတစ်ခါလောက်ပြန်လိမ့်မတကယ်ကိုအစိုက်ရမှာဆိုတော့ဆန်စင်လေးဆောင်ထားမယ်ဆန်စင်လေးလိမ့်မယ်ဟိုပြီးတော့အစားအသောက်တွေရေတွေတိတိကျကျစောင့်မယ်ပြီးတော့ရှင်လည်းမိတ်ကပ်ဆိုလို့ရှင်လည်းအခုလားမှုလင်းလင်းပြောရင်ရွေးချယ်ကြရတယ်အများကြီးရှိပါတယ်ဒီဈေးကွက်ထဲမှာဝါတာပရူးဖ်တွေလည်းဖြစ်တယ် အဲ့ဒီကအရင်မိကကျန်တဲ့မှာမိကအများအလောက်အရန်ပြမို့ကျွန်တော်သိမ်မသိုက်တော့မှာပါဘာဖြစ်လို့လဲဆိုတော့ဘယ်လိုကြည့်ပြ Waterproof ဖြစ်နေပါစေဟိုတခြားနိုင်ငံပြောတဲ့ Waterproof ဆိုတော့ကျွန်တော်တို့နိုင်ငံမှာလည်းမနက်ကနေညနေအထိဟိုရေထဲမှာစိတ်နေရမျိုးမဟုတ်ဘူးလေအဲ့တော့အဓိကကတော့ဒီ ဒီအဝယ်စားမျိုးဝတ်တာပို့ပြီးတော့အစင်ပြေးလိမ့်မယ်။ရှုပ်ခနတ်တွေ၊ဓာတ်ခနတ်တွေဆိုလို့ရှိရင်ဒီလိုအခါကြလို့ရှိရင်သွားရလာရလမ်းချောက်ရတာဘယ်လိုမှအဆင်မပြေပါဘူး။ကိုယ်တော်လာစင်တာတော့လာစင်တာပေါ့လေ။ဒါပေမဲ့ဟိုတကြံရေကစားတယ်ဆိုတာပုပ္ပပမာနဲ့ပြောပြောရှင်းရှင်းနဲ့အနောက်အဖွဲ့ကင်းစွာနဲ့ကစားရတာဆိုတော့ဒီလိုပဲတကယ်ဟိုတကြံမှာပေါ့နော်။ဟိုသိရှိကန်းရှိနဲ့တကယ်
န်အမျိုးသမီးလေးတွေပေါ့နော်ဒီမိတ်ကပ်တွေဘာတွေတုံးတဲ့အခါမှာဆိုလို့ရှိရင်လည်းဒီရေစုကမိတ်ကပ်ဆိုရင်လည်းအမျိုးမျိုးကိုတုံးနိုင်တာရှိတယ်ဆိုတာနည်းနည်းတော့ထည့်ပြောထားတာရှိပါတယ်မဲ့ဥမာငွေကြေးအရာတိတ်ပြီးတော့မတက်နိုင်လို့ရှိရင်လည်းသူတို့အတွက်ဘလူး option တွေရှိတယ်ပေါ့နော်ဘလူးမိတ်ကပ်မျိုးစားတွေကိုတုံးလို့ရတယ်ကိုကတာမန်ဒီဝင်ဝင်နေတဲ့သူတွေအတွက်ပေါ့နော်ဘလူးကိုမှဝင်ဝင်မရှိပေမဲ့လည်းကိုဘလူးနေရာလေးတွေမှာရွေးချယ်ပြီးတော့ဘလူးပစ္စည်းလေးတွေကိုတုံးမယ်ဆိုရင်ပိုအဆင်ပြေမယ်ဆိုတာလေးရောနည်းနည်းအကြံပေးပေးပါလား
ကျွန်တော်ယုံကြည်ထားတာပေါ့နော်ဒီအလားအပါနဲ့ပတ်သက်လာလို့ရှိရင်ဈေးကြီးတိုင်းနဲ့ကောင်းတာမဟုတ်ဘူးလို့ဈေးပေါ်တိုင်းနဲ့ညံ့တယ်လို့ကျွန်တော်တို့ဘလို့မှခံနေလို့မရပါဘူးရှင့်အဲ့တော့ကျွန်တော်တို့အခုဆိုလို့ရှိရင်မြို့ကြီးမြို့သားမတွေ့ဘူးအခုသဖြင့်ကလေးငယ်တွေကိုလည်းဒီနေအောင်တန်းနေပါခွင့်နိုင်အောင်ကျွန်တော်တို့ခင်ဗျနေပေးရပါမယ်အခုဆိုဈေးခွက်ထဲမှာကျွန်တော်အရင်ကပြောချင်တာကတော့ပစ္စည်းရွေးတဲ့အခါကြလို့ရှိရင်ဈေးခွက်ထဲမှာတကယ်ညီမကြီးကိုတရားဝင်တင်သွင်းလာတဲ့ FDA လက်မှတ်ရပြီးသားရှိတဲ့ပစ္စည်းတွေညီမကြီးဈေးခွက်ထဲမှာအတားကြီးဟိုရေရှည်တည်တံ့ခိုင်နေနေတဲ့ပစ္စည်းတွေအများကြီးရှိပါတယ်အလိုအမျိုးတွေကသုံးပါစားဘူးနားဝတယ်ကမသုံးပါနဲ့အခုဆိုတော့ပုံမှန်ပြောလို့ကျွန်တော်မကြီးမဟိုလုံးဝအနည်း20လောက်တည်းရှိနေကမ်မလာဆိုတဲ့ brand ဆိုလို့ရှိရင်သူစီမရှိတဲ့ makeup လေးတွေသူစီမရှိတဲ့ sunscreen လေးတွေတကယ်ကိုဈေးသက်သက်သာနဲ့ဟိုလူတန်းသားမရွေးပေါ့နော်သုံးလို့ရတယ်အခုဆိုဒီကတော့လည်းဘယ်လာရောဘာလို့ဆိုလဲပေါ်နေပြီဒါလူတိုင်းသုံးလို့ရတယ်အဲ့တော့အခုဟာကအလောင်းအပနဲ့တက်မာကြီးချင်းချင်းပေါ်အတော့ကအရင်ကြီးလက်လက်မဝေးတော့ပါဘူးရှင့်ပြီးတော့တကယ်ကိုဟိုယုံကြည်စိတ်ထားရတဲ့ပစ္စည်းတွေလည်းမြန်မာပြည်ဈေးကွက်ထဲမှာရောက်နေပါပြီအဲ့တော့သုံးဆက်သူတွေအရင်ကလည်းကိုသုံးတဲ့ပစ္စည်းကအစ်မန်လားကိုသုံးတဲ့ပစ္စည်းကဘယ်ကလာလဲဆိုတာကိုနေလာလိုက်သားဘဝသုံးဆက်တဲ့သူတွေကမှလည်းအပြည့်ဝတာဝန်ရှိပါတယ်ရှင့
်တားကူးတဲ့နှစ်တကူးတဲ့အချိန်ကြရောက်ပါတော့မယ်ဒီနှစ်အတာကြမ်းမှာပြည်သူတွေနားယူနေတဲ့ကြမ်းတချင်းတွေခစ်ပေါ်မြူးကြွတဲ့တေးတံတွေနဲ့အတူမြမရိုးရတန်ကြက်တွေကိုလည်းကြားကြရမှာပါအုပ်စုလိုက်ပြေပြောပါပါဆင်နွှဲကြတဲ့တန်ကြက်တွေဟာနိုင်ငံရေးစီးပွားရေးနဲ့လူမှုရေးရာအဖျားဖျားကိုထိထိမိမိတယောထားတာတွေပါဝင်လာကြမှလို့လူမှုရေးခံစားချက်ကိုထင်ဟပ်စေတာကတော့အမှန်ပါပဲဒါကြောင့်တိမ်မွေ့နေနေလာတဲ့နိုင်ငံရေးတွေကိုခဏထားပြီးတော့တကြံအကျိုးဖြစ်နေဒီနှစ်တန်ကြက်တွေမှာဘာတွေညာထူးထူးခြားခြားစက်ဆူကြမလဲဆိုတာတွေကိုဒီတစ်ပတ်ပေါ့ပေါ့ပါပါဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင်တော့အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စီတယ်လီဖုန်းနံပါတ် 1-232-382-5552 ကိုဖြစ်စီကြိုတင်ကြောင်းကြားဖောက်နိုင်ကြပါမယ
်။သမင်းအင်္ဂါညဗီဝေတရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်လိုက်ပါတယ်။မကြခင်ရပ်ပိုင်းအတွင်းကြာရောက်မဲ့တကြံကာလအတွက်တကြံတည်တခြင်းတစ်ပုဒ်ကိုလည်းတင်ဆက်ကြသေးပါဗျာ
။ Yeah 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 yeah. It's me again. Be gone. Let's go. Let's go.
ဘီစတ်စာတီဆိုတဲ့ရီတာဘောဆိုတဲ့တချံတချင်းကိုနားဆင်ခဲ့ရတာပါဒီကနေ့ည9နာရီမှာထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းတွင်မီတာ24 25 32 51မှာနားဆင်နိုင်ပါတယ်ခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးပါဦးခင
်ဗျဒီစစ်နိုင်ငံတန်တာမြို့ကခရယံဖျားရှိခိုးဆောင်တစ်ခုမှာဘုံပေါက်ကွဲလို့အနည်းဆုံးလူ22ဦးသေဆုံးပြီးဒါဇင်နဲ့ချီထဏ်ရရတယ်လို့ဒေသဆိုင်ရာအာဏာပိုင်တို့ကပြောပါတယ်ဒီနောက်နိုင်ပိုင်းအကြာမှာပဲအလက်ဇန္ဒရီးယားကခရီးယံဖျားရှိခိုးကြောင့်တခုအနည်းမှလည်းနောက်ထပ်ပေါက်ကွဲမှုဖြစ်ပြီးအနည်းဆုံး6ဦးသေဆုံးခဲ့ပါတယ်။ကိုရီးယားကျွန်းဆက်မှာအမေရိကန်ရဲ့တပ်ရင်အားထပ်တိုးပြီးမြောက်ကိုရီးယားနိုင်ငံကိုသတင်းစကားပေးတဲ့အနေနဲ့အမေရိကန်ရေတပ်ကတိုက်ခိုက်ရေးတပ်ဖွဲ့တစ်ခုကိုကိုရီးယားကျွန်းဆွယ်စီဆီလွှတ်လိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကမြောက်ကိုရီးယားနိုင်ငံကိုပဲ့ထိန်ဒုံးကျည်ပြစ်လွတ်တာကိုတားမြစ်ထားပေမဲ့လည်းမြောက်ကိုရီးယားကပြီးခဲ့တဲ့တစ်ပတ်မှာပြစ်လွတ်ခဲ့တာပါ The Calvish Sun လို့ခေါ်တဲ့တက်ခတ်ရဲ့အဖွဲ့ဟာစင်ကာပူနိုင်ငံမှာကြောက်ချာပြီးဩစတြေးလျနိုင်ငံကိုသွားဖို့စီစဉ်နေတော့အမေရိကန်ရဲ့ Pacific Data စစ်ဌာနချုပ်ကမြောက်ဖက်ကိုခုံမောင်းဖို့အမိန့်ပေးခဲ့တာဖြစ်ပါတယ်ဆီးရီးယားသမ္မတဘာရှာအယ်အာဆတ်အာနာတီမြဲနေသည်မျှဆီးရီးယားငြိမ်းချမ်းရေးဖြစ်လာမှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးကပြောဆိုလိုက်ပါတယ်တချိန်တည်းမှာပဲအမေရိကန်နိုင်ငံသားဝင်ကြီး Rex Taylor ဆန်ကလည်းဆီးရီးယားနိုင်ငံတွင်အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ချေမှုန့်ရေးကိုဦးစားပေးအဖြစ်ဆက်လက်ဆောင်ရွက်နေတယ်လို့ပြောဆိုလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံမှာတော့သမ္မတမဒူရိုအစိုးရကအထိုက်ခံပါတီကိုယ်စားလှယ်လောင်းကိုရွေးကောက်ပွဲဝင်ခွင့်တားမြစ်လိုက်ပြီးတဲ့နောက်ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပြီးမနစ်စနေနေ့ကတော့မြို့တော် Caracas မှာဗင်နီဇွဲလားရဲတပ်ဖွဲ့ကအထိုက်ခံဆန္ဒပြသူတွေကိုမျက်ရည်ပုံးနေရာဘာကြီးစနေသုံးပြီးတော့နှိမ်နှင်းခဲ့ရပါတယ်။
ကျေးဇူးပါခင်ဗျာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြခဲ့တာပါဒီညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရည်မှုကမတ်ဆွမွန်ဖြစ်ပြီးအတန်လွင်အင်ဂျင်နီယာကတော့ Justin Twight ဖြစ်ပါတယ် VOA အမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲနဲ့9နာရီအထိ5မီတာ16 19 25တို့ကနေတင်ဆက်ခဲ့တာပါ VOA ကိုနောက်အားပေးနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာမှကျွန်တော်တို့အခါပြန်ဆောင်ရအောင်လားကြာကျွန်တော်ညင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.